ပြည်သူလူနာတွေကိုကိုဗစ်ကူးစက်ဆောင်တွေမှာကူတာပေးနေတယ်လို့တချို့ကတော့နေအိမ်တွေမှာပဲကူတာမှုခံယူနေကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမောင်ကပြောပြပါပါရှင်။
ကျန်လူမျိုးကြီးကိုအဖွဲ့ဌာနချုပ်ရှိတဲ့လိုက်ဇာမျိုးမှာဖေဖော်ဝါရီလ2ရက်ပိုင်းလောက်ထဲကစလို့ကိုဗစ်ကရောဂါကူးစက်မှုတွေစတင်ခဲ့ပြီးအခုရက်ပိုင်းမှာတော့ပိုးတွေ့လူနာတွေတိတိတတ်တာပုံများလာပါတယ်။လိုက်ဇာမျိုးမှာလက်ရှိအသေးပြုလူနာ300လောက်ရှိနေပြီးကူးစက်ခံရသူအချို့ရဲ့ဆေးစစ်ဆေးခြင်းနဲ့တွေ့ရှိတဲ့ရောဂါလက္ခဏာတွေအရအိုမီကရွန်အမျိုးအစားအဖြစ်သတ်မှတ်ထားကြောင် ိန်ဝန်က VOA ကိုပြောပါတယ
်ခုကျွန်တော်နည်းနည်းတိုးလာတယ်ဒီတလားတော့တွေးမှာခု300နေပါလောက်ရှိပြီကျောင်းမှာရောနံပြီးဒီချိုရက်ွက်မှာရောအဲ့လိုစီစားရှိတယ်အော်ဝင်ခွန်တော့ကျော်တို့လည်းယူဆတယ်နေရာကိုတော့ကျွန်တော်ခုမိမှာပို့ပြီးတော့ဆော်စစ်စစ်တဲ့ကသူတို့ကအော်ဝင်ခွန်တော့ကြည့်ပြီးပေးတယ်ဒါကြောင့်ခုလိုတော့ဖြစ်တာကျွန်တော်ကထပ်တော့မစစ်တော့မစင်လဲတက်ခနာတွေကြည့်ပြီးတော့ဒီအော်ဝင်ခွန်ပဲလို့ယူဆတယ်အင်းကျွန်တော်နိနတ်ဘွိုင်းမှာစစ်တဲ့ဟာလေအလုံးအမိခွန်လို့သူတို့ကပြောကြတယ်ဆိုတော့ကျွန်တော်ကလည်းအဲ့လိုပဲသတ်မှတ်လိုက်တာဖြစ်ပါတယ
်ကူးဆက်ခံရသူအများစုကအကြောင်းသားတွေနဲ့လူလက်ပိုင်းတွေဖြစ်ကြတယ်လို့ပြောပါတယ်ကိုဗစ်အတည်ပြုလူနာတွေကိုကုသပေးနေပုံနဲ့ပတ်သက်လို့လည်းဗိုလ်မှူးကြီးဟိန်းဝန်ကအခုလိုပြောပြပါတယ
်ကိုလိုလိုဆီတော့ဒီဟုံးကျဲရဲ့ကုသစင်တာပေါ့အဲ့ဒီမှာကျဲစင်တာမှာခါပြီးကုသတယ်လောက်တောင်းလို့ပါလေတော့ကျွန်တော်တို့ခြားခြားတော့မရှိဘူးမြတ်အဲ့ဒီဆိုလို့ရှိရင်ဒီဒီကလေးတွေကတပင်းနေရဆိုတော့ဒီကဆိုရင်တောင်းတာဒီကိုကိုစားပေးပြီးတော့ဟောဒီစိတ်ကမ်းပိုင်းမှာတော့လည်းပြီးတော့တော်တော်ကျဉ်းချတာတော့ရှိတယ
်။လိုင်ဇာမျိုးအဝင်မှာအာကောင်တိုးဖက်နမူနာယူကိုဗစ်စစ်ဆေးတာတွေဆောင်ရွက်နေကြောင်းပုံမူကြီးဟင်းဝန်ကပြောပါတယ်။ကိုဗစ် -19 ရောဂါကူးစက်လို့ကုသမှုခံယူနေရသူတိုးကလည်းလိုင်ဇာမျိုးမှာစစ်ဆေးကုသပေးနေတဲ့အခြေအနေတွေကိုခုလိုပြောပြပါတယ
်။တော်တော်ဖြစ်ကြတယ်ဗျ။ကျွန်တော်ဖြစ်တာဆက်ပြီးတော့တမားဖြားတယ်ပြီးတော့နောက်တနေ့ဆက်ကြရတယ်ဆက်ကြရအောင်ဒီကိစ္စကတော့ဒါပြီးတော့ဒီဟောင်းတော့ကြီးပဲစစ်တယ်အဲ့တော့ငကိစ္စပါတယ်ငကိစ္စပြန်အာရုံတော့ကြီးပါတယ်ဆက်တော့ဖြစ်ကြတော့ဆက်တော့ဘာလို့ဒီကောင်ကတော့ဘာမှမဖြစ်ဘူးကိုယ်ကတော့ဘယ်လိုလဲဆိုတော့အဲ့တော့အဲ့တော့ကျွန်တော်ကလည်းသူစားလို့စားလို့တော့ပြလို့ရတယ်အဲ့လိုထားတော့
လူနာအများစုက3ရက်ကနေ9ရက်လောက်အကြာမှတက်တာကြောက်ခင်းသွားကြတာများပြီးသိဆုံးလို့တော့မရှိဘူးလို့ပြောပါတယ်KIO ထိန်းချုပ်တဲ့လိုင်ဇာမျိုးမှာ COVID-19 ရောဂါပိုးစစ်ဆေးရာတွေကိုရက်ွက်အစုလိုက်လှုပ်ဆောင်နေပါတယ်။ COVID မရှိသူတွေကို COVID ကာကွယ်ဆေးထိုးပေးနေတာမှာကာကွယ်ဆေးနှစ်ချိန်ထိုးပြီးသူ2000ကျော်လောက်ရှိသလိုတတိယအကြိမ်အားဖြည့်ကာကွယ်ဆေးထိုးပေးတာတွေလည်းလုပ်နေတယ်လို့ KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနှိမ်နင်းရေးကော်မတီကအသွင်ရေးမှူးဗိုလ်မှူးကြီးဟင်းဝန်ကပြောပါတယ်။2021ဇွန်လလပိုင်းတွေက COVID-19 ကူးစက်သူ4000ကျော်လောက်ရှိခဲ့တဲ့ KIO ရဲ့တင်ညာရေးမြို့မိုင်းကြိုင်မှာတော့အခုရပိုင်းအတွင်းကိုဗစ်ကျန်းနှံ့မှုမရှိပါဘူး။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရမြန်မာတိုင်းငံလုံးမှာဒီရပိုင်းအတွင်းကိုဗစ်အသေပြုလူနာ1000ကျော်ရှိတဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တွေထက်ကစာရင်ရောကြသွားပါတယ်ခင်ဗျာ။